တရားနာရမှုကိုစနစ်တကျထောက်ခံဘွဲ့တွေမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံရတဲ့ရုပ်ရှင်သူဆောင် PDU အင်ဂျွာကျော်ကျင်းပိုင်တကုံနဲ့ဒါရိုက်တာဝိုင်းတို့ဒီကနေ့ပြန်လွတ်လာပြီလို့ VOA ကအတည်ပြုရရှိပါတယ်။တမတော်ပြုခွဲအောင်လှုပ်ဆောင်မှုလှုပ်ဆောင်မှုပုံမှန်မှန်ငါကကြီးနဲ့ထောက်တန်းချမှတ်ထံထားတဲ့အထက်ကတချို့အမှုပညာရှင်တွေကိုပြန်လွတ်ပေးမယ့်အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအစောပိုင်းမှာပြောခဲ့ပါတယ်
။ဒီနေ့စိန်နာကျော်ဝင်ရဲ့ PDU ရဲ့အပြင်လူကြီးရဲ့ဝင်းနှန်းရဲ့ပိုင်းတကုံရဲ့ပုံစံအခုဒီလာနေ6ရောက်ရဲ့ဒီလိုမလေးရှားနိုင်ငံသားတွေရောဒီလိုပါပဲဟုတ်ကျွန်တော်ကျွန်တော်ပြည်ထောင်စုမြေစမှာပါတို့ကဝန်ခံနေအပြည့်တန်လူမျိုးခွင့်ဒီလိုက်ခေါ်ရတယ်ဟုတ်ကဲ့အဝင်ရပါပဲဘယ်ဘယ်ဟိုကနေဟိုဒီစင်းတော့လွတ်ခဲ့တာလည်းကျွန်တော်ခံဝင်နေပဲအဝင်ရပါသူဘယ်သူ့ကိုပဲကျွန်တော်လွတ်ပြီးခဲ့တယ်ဒီအနေပတ်သက်တော့ကြာဒီကောင်းပါဒီပြုပြုလို့ရမရှိပါဘူးဆိုတော့ထောင်ရင်းတွေအားလုံးလက်တာဖြစ်ပါတယ
်စစ်ကောင်စီရဲ့ဒီကနေ့သတင်းထုတ်ပြန်ချက်ထဲမှာတော့ beauty blogger ဝင်းမင်းတန်းကိုမန်ဟာကကြီးနဲ့ကြားခံမှုရှိတဲ့ပြည်တံတွေကိုလူငင်းဝင်ပြုခဲ့တယ်လို့ဖော်ပြထားတယ်လို့ဒါရိုက်တာဝိုင်းကတော့အရေးယူထားတဲ့ပြမှုကိုပိတ်သိမ်းပြခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်း beauty blogger ဝင်းမင်းတန်းဟာတခြားပုံမှန်တစ်ခုနဲ့ပြည်တံချမှတ်ခံထားရတာကြောင့်ပြန်မလွတ်သေးဘူးလို့သိရပါတယ်။နောက်ထပ်လည်းဆက်လွတ်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပြီးနေဘယ်သူတွေကိုဆက်လွတ်မယ်ဆိုတာကိုတော့အတိအကျမပြောပါဘူး။အခုလွတ်ပြီးမဲ့အထက်မှာအဆိုတော်ပူပူရဲတိုင်းနဲ့ဖန်ကြီးခံရတဲ့တန်လူပညာရှင်တို့မပါသေးပါဘူး။ဆီယနာဒိငင်ကလေးကနိုင်ငံကြီးအရအကြောင်းအမျိုးနဲ့ဖန်ဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအချင်းချင်းတောင်းဆိုထားတာပါ။နိုင်ငံရေးကျန်းမာရေးကုညီဆောင်ဆောင်ရေးအသင်း ABB ရဲ့စီးရင်တွေအရအခုချိန်ထိဖန်ဆီးခံရသူပေါင်း 9,400 ကျော်ရှိပြီးအဲ့ဒီအရေးအတွက်ကိုစစ်ကောင်စီဘက်ကတော့ငြင်းဆိုထားပါတယ်ခင်ဗျာ။